ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသနိုင်ငံတွေရဲ့ APEC အစည်းအဝေးဟာအင်္ဂါနေ့မှာပြီးဆုံးသွားပြီဖြစ်ပြီးဒေသရင်းနိုင်ငံတွေကြားစီးပွားရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုဂုဏ်တည်ပို့ပြီးလှုပ်ဆောင်မှာဖြစ်ကြောင်းအစည်းအဝေးတက်ရောက်လာတဲ့နိုင်ငံတွေကကတိပေးလိုက်ကြပါတယ်။ရိုင်းနေနေတဲ့ကမ္ဘာစီးပွားရေးပြန်ပြီးနလန်ထူလာစေဖို့အတွက်အခုလိုအာရှပစိဖိတ်ဒေသရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေအထောက်ကူပြုနိုင်နိုင်မယ်လို့အစည်းအဝေးပြီးမှထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေစခန်းမှာနှစ်ရက်ကြာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးဟာအောင်မြင်မှုရှိခဲ့တယ်လို့အင်ဒိုနီးရှားသမ္မတဆူစီလိုဘမ်ဘမ်ယူထိုယိုနိုကပြောပါတယ်။ဒေသရင်းစားနပ်ရိက္ခာစွန့်ရင်နဲ့တောက်သုံးရည်ပြဿနာတွေမပေါ်ပေါက်အောင်ကာကွယ်ရေးအတွက်လှုပ်ဆောင်သွားမှာဖြစ်ကြောင်းလဲအာရှပစိဖိတ်ဒေသတွေကနိုင်ငံတွေနဲ့ဒေသအဖွဲ့20ဖွဲ့ပါဝင်တဲ့ APEC အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုကျင်းပတဲ့အစည်းအဝေးကနေ TPP လို့ခေါ်တဲ့ American ဥဆောင်တဲ့ဒေတာရင်းကုံသွဲမှုအဖွဲ့အတွက်သဘောတူညီချက်တွေရဖို့အဆင့်မြင့်ဆွေးနွေးမှုတွေလုပ်နိုင်မယ်လို့မျှော်လင့်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာ TPP အဖွဲ့ထဲမှာပါဝင်တဲ့နိုင်ငံပေါင်း21နိုင်ငံခေါင်းဆောင်တွေနဲ့အင်္ဂါနေ့မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးအခုထိတော့တည်င်းတစုံတရာမထုတ်ပြန်သေးပါဘူး။ဒီအစည်းအဝေးကို American သမ္မတ Barack Obama ကိုရင်တက်ရောက်ဖို့အတွက်စီစဉ်ထားပေမဲ့နိုင်ငံတွင်းအစိုးရလုပ်ငန်းတွေတစိတ်တေသရပ်ဆိုင်သွားစေခဲ့တဲ့အသုံးရှိချက်ထားရေးဆိုင်ရာကိစ္စရပ်တွေဖြေရှင်းဖို့အတွက်ဝန်ကြီး Kerry ကိုရင်တက်ရကိုစားတက်ရောက်ခဲ့တာဖြစ်ပါတယ်။